Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရ2024ခုနှစ် February 18ရက်နေ့တနင်္ဂနွေနေ့မနေ့ Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပိုင်းနဲ့တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီနေ့မနေ့ပတ်သက်တဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂျာမနီနိုင်ငံမြူးနစ်မှာကျင်းပနေတဲ့3ရက်ကြာလွန်ညွန့်ရေးညီလာခံမှာစနေနေ့ကမြန်မာအရေးကိုဆွေးနွေးခဲ့ကြပြီးNUG နိုင်ငံသားဝန်ကြီးဒေါ်စင်မောင်လည်းတက်ရောက်ဆွေးနွေးခဲ့ပါတယ်။ယူကရိန်းအတွက်လက်နက်ခဲယံထောက်ပံ့မှုနည်းပါးလာတာဟာယူကရိန်းကိုတိုက်ခိုက်ဖို့ရုရှားကတိုးမြင့်လို့ဆောင်လာနိုင်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဂါဇာတောင်ပိုင်းခန်းယူနစ်မြို့က NASA ဆေးရုံမှာအကြမ်းဖက်တန်တရားရှိသူတရားကျော်ကိုဖမ်းဆီးခဲ့ကြောင်းအစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်တင်ဆက်နေကြဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ယူကရိန်းတွေ့လက်နက်ခဲယံအထောက်ပံ့တွေနှဲပါလာတာဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားအတွက်သူ့ရဲ့တပ်ကိုပြန်ပြီးအားဖြစ်ဖို့အချိန်ရသွားစေနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းအာဖရိကမြို့ကနေတပ်တွေကိုပြန်ပြီးဆုတ်နေပြီလို့သူ့စစ်တပ်အကြီးအကဲချင်းများချက်ထွက်လာခဲ့ပြီးတဲ့နောက်မှာတော့ဂျာမနီမှာလုံခြုံရေးနေလာခံတက်နေတဲ့ယူကရိန်းသမ္မတကတာဝေးပြစ်လက်နက်တွေခဲယံမိကြောက်တွေလိုအပ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့စစ်ပွဲမှာရုရှားကိုဒဏ်မြန်ထိုးစစ်ဆင်လာနိုင်တဲ့အခြေအနေကနေအခုတော့တာဝဲပြစ်လက်နဲ့ပါဝင်လက်နဲ့တွေရဖို့စောင့်နေရတာကြောင့်ခံစစ်အနေထားပြန်ပြီးသွားနေရတယ်လို့လည်းပြောပါတယ်။ဒီညီလာခံမှာယူကရိန်းသမ္မတဇယ်လန်စကီနဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်တို့တွေ့ဆုံခဲ့ကြပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ပါတယ်။ဒုသမ္မတဟဲရစ်ကယူကရိန်းကိုဆက်လက်ကူညီရေးဟာအမေရိကန်မဟာဗျူဟာအကျိုးစီးပွားမှာပါဝင်ကြောင်းပြောပါတယ်။အမေရိကန်နှစ်တော်မှာအတီးပြုတ်ဖို့အတွက်ကြံ့ကြားနေတဲ့ယူကရိန်းအတွက်စီးရီးထောက်ကူဟာယူကရိန်းတွန်းလှန်စစ်အတွက်အရေးပါကြောင်းဒုသမ္မတကပြောသလိုယူကရိန်းသမ္မတကလည်းယူကရိန်းကိုအမေရိကန်ကမဟာဗျူဟာချမိတ်ဆွေဖြစ်နေဆက်ထားမယ်လို့ယုံကြည်ထားကြောင်းပြောပါတယ်။အီရန်ကထောက်ပံ့မှုပေးထားတဲ့ယေမန်ရှေ့ဆက်ဟူသီတပုံတွေဟာပင်လယ်နီးထဲတောင်းနေတဲ့လောင်စာဆီတင်သင်္ဘောကိုတောက်ကြနေမှာတိုက်ခိုက်တာဟာသူတို့လက်ချက်လို့စနေနေ့မှာကြေညာပါတယ်။ပင်လယ်နီးထဲကဗြိတိရှားဆီတင်သင်္ဘောပေါ်လော့ခ်စ်ကိုယေမန်ရေတပ်ကနေမစ်ဆိုင်းတုံးနဲ့ထိမှန်အောင်ပစ်နိုင်ခဲ့တယ်လို့ဟူသီတပ်ဖွဲ့ပြောခွင့်ရကယာယာဆာရစ်ကပြောပါတယ်။ပင်လယ်နီးနဲ့အေဒန်ပင်လယ်ခွေ့မှာတိုက်ခိုက်ခဲ့တဲ့ဒီဟူသီတပုံတွေကိုပင်လယ်ပြင်လုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကနေတောက်ကြမှာတန်ခတ်ပိတ်ဆို့မှုပြန်ချမှတ်လိုက်တာပါ။တောက်ကြနဲ့ညံ့နေမှာလဲယေမန်မှာရှိတဲ့မောင်းသူမဲ့ယင် USV ဒဇင်းနဲ့တင်မောဖြစ်ပက်ဒင်းတက်ဒုံးကျည်ဒဇင်းအမေရိကန်စစ်တပ်ကနေအောင်မြင်စွာပစ်ချခဲ့တယ်လို့ဆိုပါတယ်။အစိုးရပက်ဒင်းတက်ဒုံးနဲ့ USV ယင်ဟာအမေရိကန်ရေတပ်သင်္ဘောတွေနဲ့ကုန်တင်သင်္ဘောတွေကိုအန္တရာယ်ပြုလို့နှိပါအနေထားရှိတဲ့အတွက်အခုလိုပြစ်ချတာလို့ပြောတာပါ။ဂါဇာဒေသမှာအစ္စရေးစစ်တပ်ကလူသားတွေပေါ်ယာစွမှုကျူးလွန်နေတဲ့ပါလက်စတိုင်းပြည်သူတွေဘက်ကရက်တီပြီးသူတို့အနေနဲ့ဆက်လက်တိုက်ခိုက်မယ်လို့ဟူသီတပုံခေါင်းဆောင်တွေကပြောတာပါ။ဟူသီတပုံတပ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာကစပြီးကုန်တင်သင်္ဘောနဲ့စစ်သင်္ဘောတွေကိုတိုက်ခိုက်မှုဒါဇင်နဲ့ချီလုတ်ခဲ့တဲ့အတွက်နိုင်ငံပေါင်း90ကျော်ကသင်္ဘောနဲ့ပြည်သူတွေကိုထိခိုက်စေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဂါဇာတောင်ပိုင်းခန်းယူနစ်မြို့က NASA ဆေးရုံကြီးမှာအကြမ်းဖက်တန်တရားရှိသူတရားကြောင်ကိုဖမ်းဆီးခဲ့တယ်လို့ Israel စစ်တပ်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။တန်တရားရှိသူအများအပြားဟာဆေးရုံကိုရှာဖွေဆင်းနေမှုအတွင်းတည်ဆုံးခဲ့ကြောင်း Israel ကာကွယ်တပ်ဖွဲ့ IDF ကပြောကြားလိုက်တာဖြစ်ပါတယ်။ Israel တပ်ဖွဲ့တွေဟာဆေးရုံရဲ့လျှက်စစ်ဒဏ္ဍာရီဆက်တွေကိုပြင်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့ဆွဆဲချက်ကိုတော့ IDF ကမြင်ပါတယ်။ဒဏ္ဍာရီဆက်တွေရုံတွင်ပျက်စီးသွားတဲ့အတွက်ရှေ့ယုံမှာလူနာတချို့တည်ဆုံးခဲ့ကြတဲ့သတင်းတွေထွက်ခဲ့ပါတယ်။တစ်ဖက်မှာလည်းအစ္စရေးကာကွယ်ဝန်ကြီးယူအက်ဂယ်လန်ကဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ကရာဖာကိုစီးရဲအတွက်ထိုးစစ်ဆင်မှုအသေးချာပြင်ဆင်နေပြီလို့တောက်ကြမှာပြောပြီးနောက်ပိုင်းမှာတော့နိုင်ငံတကာကစိုးရိမ်မှုတွေမြင့်တက်လာတာဖြစ်ပါတယ်။အရသားတွေကိုကာကွယ်ဖို့အတွက်စိတ်ချတဲ့အစီအစဉ်တည်းရမရှိဘဲစစ်ဆင်ရေးမလုပ်ဖို့နဲ့အပြစ်ခံရရေးကိုအာရုံစိုက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုတိုက်တွန်းထားတာပါ။ရာဖာကိုထိုးစစ်ဆင်းနိုင်ငံတွေကြားတန်တမန်ဆက်ဆံရေးကိုချိန်ချောက်နိုင်တယ်လို့အီဂျစ်ကသတိပေးတယ်လို့တခြားကမ္ဘာခေါင်းဆောင်အများအပြားကလည်းအလားတူဆိုရင်ကြောင့်ထုတ်ပြောပါဗါတယ်။ ဒါကြောင့်လူရဲထောက်ဝကျော်ရှိတဲ့ခမန်းကြီးပါလက်စတိုင်းတပ်တော်မှ၄တန်းဟာရာဖာမှာရှိနေတာဖြစ်ပြီးအများစုကဂါဇာတခြားနေရာတွေကတိုက်ပွဲတွေကြောင့်အိုးမဲ့အိမ်မဲ့ထွက်ပြေးရသူတွေဖြစ်ပါတယ်
and then menet phan myanmar wa da season ni go menet 6 nai ka ni 9 nai thi pyrometer 32 kilohertz 933 ne 9383 nya pyrometer 49 kilohertz 6153 nya prathama nai wa ma line lat meter 190 kilohertz 1505 ru ka ni pyo thau lwin pin ba ye shin
ni menet khen tanin dwe go set let chin nya ni ba de တနီယာထဲမှာပဲပုံပြီးတော့မိခိုအားထားတာမျိုးကိုရှောင်ရှားဖို့ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဖယ်ထုတ်ဖို့စ조사မယ်ဆိုရင်တမိုင်းဝင်အမှားတက်ဖြစ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဂျာမနီနိုင်ငံမြို့နယ်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာစနေနေ့ကပြောပါတယ်။ကုန်သွယ်ရေးမှာတရုတ်ပေါ်မှာပုံပြီးမိခိုအားထားတာကိုရှောင်ဖို့နဲ့အဓိကလိုအပ်တဲ့ပစ္စည်းတင်သွင်းမှုတွေကိုတနီယာထဲကနေမဟုတ်ပဲနေရာအတော်များများမှာဖြန့်ဝေခွဲထားတာဟာပို့ပြီးတော့ဘေးအန္တရာယ်ကျင်းတဲ့ချင်းကပ်မှုမျိုးလို့နီလာကန်ကိုအင်ရှင်ဖြစ်ကျင်းပနေတဲ့ဂျာမနီနိုင်ငံကပြောကြားခဲ့တာဖြစ်ပါတယ်။ဒီချင်းကပ်မှုပုံစံဟာတခြားဆက်မှုစီးပွားအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်တွေရဲ့ချင်းကပ်မှုနဲ့လည်းကိုက်နေပါတယ်။ဒါဟာတရုတ်ကိုထိခိုက်အောင်လုပ်ဖို့မဟုတ်ဘူးလို့ဂျာမနီကပြောပါတယ်။တရုတ်နိုင်ငံကတော့ဒီမဟာဗျူဟာကိုဝေဖန်လိုက်တာပါ။ပူးပေါင်းဆောင်ရွက်ဖို့အတွက်ပြက်ကွက်တာကသာကြီးမားတဲ့အန္တရာယ်ဖြစ်တယ်ဆိုတာကိုဒီနေ့အများကသဘောပေါက်လာကြတယ်လို့လည်းပြောပါတယ်။ဘင်းအနေနဲ့ short ချဖို့ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဘေးဖယ်ထားဖို့ကြိုးစားတဲ့ဘယ်သူမဆိုတမိုင်းဝင်အမှားကျူးလွန်ရာရောက်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါ။ဒါအပြင်ဝီဂါမွတ်စလင်တွေရှိရာရှင်ဂျန်ဒေသမှာအထမလုံအားခိုင်းစင်မှုတွေရှိတယ်ဆိုတာဟာမဟုတ်မမှန်ဆွဆွဲတာသာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟန်တားဖို့အတွက်ရည်ရွယ်လှုံ့ဆော်တာသာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံမြူနိခ်မြို့မှာ၃ရက်ကြာကျင်းပနေတဲ့အကြိမ်60မြောက်မြူနိခ်လုံခြုံရေးညီလာခံမှာစနေနေ့ကမြန်မာရေးတက်ရောက်ဆွေးနွေးခဲ့တဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြည်သူတွေကမလိုလားတဲ့အတွက်ခုခံပြီးတော်လှန်နေကြတာဖြစ်ကြောင်းပြောကြားလိုက်ပါတယ
် Actually civil resistance movement have been a consistent feature of Myanmar the democratic transition and Myanmar's journey to
အရက်ပြည်ပြည်သူတွေရဲ့ဆန္ဒရှင်ကိုတော်လှန်ပုန်ကန်မှုဟာမြန်မာနိုင်ငံဒီမိုကရေစီလမ်းရှောက်နှမ်းရမှာပုံမှန်အများရန်တွေ့နေရတဲ့ဖြစ်ရဖြစ်ပြီး2021စစ်တပ်အာဏာသိမ်းတာကိုတော်လှန်တဲ့ဒီတစ်ခါခုခံတော်လှန်မှုမှာတော့အထူးသဖြင့်လူငယ်တွေအမျိုးသမီးတွေပါလာတာဟာထူးခြားတယ်လို့မြို့နဲ့တောင်းနေပြည်သူတွေလူနန်းစားမျိုးစုံအားလုံးပါဝင်လာတာဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းHillary Clinton ဥဆောင်ဆွေးနွေးခဲ့တဲ့ဒီအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကခုခံတော်လှန်နေသူများရဲ့အသံ Rebel with the Cause Voice of Civil Resistance ရဲ့ခေါင်းစဉ်နဲ့တက်ရောက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲဌာနပေါင်းစုံကလည်း CDM လုပ်တဲ့ဝန်ထမ်းတွေထဲမှာအမျိုးသမီးက66ရာခိုင်နှုန်းပါနေတယ်လို့မျိုးဆက်တဲ့လူငယ်တွေထဲမှာလည်းအခုနောက်ဆုံး generation C မျိုးဆက်အထိပါလာတာဖြစ်ကြောင်းလည်းပြောကြားခဲ့တာပါနှစ်ပေါင်းများစွာထိမ့်ချုပ်နေတဲ့ဖြိုခွဲဖို့အတွက်မလွယ်ကူဘူးလို့သတ်မှတ်ထားတဲ့ရှင်အာနာရှင်ကိုတိုင်းဒေသလက်နက်ကိုင်းတွေရဲ့1028ဆစ်စင်ရဲ့အပါဝင်ပြည်သူအများရဲ့စုပေါင်းတွန်းလှန်မှုကြောင့်အခုဆိုနိုင်ငံရဲ့ရာဂိုင်နှုန်း60ကျော်ကိုခုခံတော်လှန်နေသူတွေကထိမ့်ချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဒါဟာမြန်မာပြည်သူတွေရဲ့ထူးခြားတဲ့ဒဏ်ခံနိုင်မှုကလည်းရတဲ့ရလဖြစ်ကြောင်းတင်ပြခဲ့တာလည်းဖြစ်ပါတယ်စစ်တွေမျိုးအခြေစိုက် Western News သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာခေါ်ကိုမြတ်သူထံအသက်ခံရတို့အတွက်တည်ဆုံသွားတဲ့ဖြစ်ရမှာကျူးလွန်သူကိုဖော်ထုတ်နိုင်ရင်ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက် CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးဖွဲ့ကမြန်မာအာဏာပိုင်တွေကိုတောက်ကြားနေမှာတောင်းဆိုခဲ့တာပါသတင်းဌာနအတွက်လည်းTVB သတင်းဌာနအတွက်သတင်းပို့နေတဲ့ကိုမြတ်သူထွန်းကိုပုံမှန် 905 ကကြီးနဲ့2022စက်တင်ဘာလကလေးကဖမ်းဆီးခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးထားစဉ်မှာအပြစ်သက်ခံရပြီးတည်ဆုံးခဲ့တာလို့ Western News သတင်းဌာနရဲ့ Editor ချုပ်ဝနခွာညိုရဲ့ပြောဆိုချက်ကိုကိုးကားပြီး CPJ ကြေညာချက်မှာဖော်ပြထားပါတယ် စစ်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်တော် AA ကစစ်ကောင်စီချင်းမြန်တန်းရင်308ကို February 9ရက်နေ့မှာဝင်ရောက်ဆင်းသင့်ခဲ့တာဖြစ်ပြီးနောက်အဲ့ဒီတန်းရင်ရဲ့ဘုံခိုကျန်းတစ်ခုထဲမှာကိုမြတ်သူထွန်းရဲ့ရုပ်အလောင်းနဲ့အတူနိုင်ငံရေးကြောင့်ဖမ်းခံရသူတခြား6ဦးရဲ့ရုပ်အလောင်းကိုပါရှာဖွေတွေ့ရှိခဲ့တယ်လို့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့တွေရဲ့ကိုပေါ်မှာလည်းနှင်းပန်းနှိမ့်ဆက်တာခံထားရတဲ့ဒဏ်ရာတွေတွေ့ရတယ်လို့ဆိုပါတယ်။တရင်တော့ကိုမြတ်သူထွန်းအသက်ခံရမှုကိုပြင်းထန်စွာရှုံချပြီးလက်သက်တဲခံကိုဖော်ထုတ်ပြီးအရေးယူဖို့မြန်မာအာဏာပိုင်ခွင့်ကိုတောင်းဆိုကြောင်း CPJ ရဲ့အကြီးအကဲအရှိတောင်အရှာဌာနကိုယ်စားလှယ်ရှောင်းခရစ်ပင်ကပြောပါတယ်။2021အာနာတိုင်းမှုနောက်ပိုင်းပြည်မှုကျွလွန်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ဒဏ်ကနေကျဉ်းလွန်နေတဲ့ရင်ကျင်းမှုမြန်မာနိုင်ငံမှာအမြင့်တွဲနေပြီးအခုလိုတပ်ဖြတ်မှုတွေကိုစစ်ကောင်စီကရပ်ပစ်ဖို့နဲ့တရင်တောက်တွေကိုအကာအကွယ်ပေးဖို့အတွက် CPJ အဖွဲ့ကတောင်းဆိုလိုက်ပါတယ် CPJ ကနောက်ဆုံးထုတ်ပြန်ထားတဲ့တရင်သမားတွေအသက်ဖြတ်ခံရမှုကဘာလုံးဆိုင်ရာအညွှန်းကိန်းအရမြန်မာနိုင်ငံဟာအဆင့်6မှာရှိနေပြီး2023 CPJ ရဲ့စစ်တမ်းအရဒါကမှလုံးမှာသတင်းတောက်တွေကိုဒုတိယအများဆုံးထောင်ချထားတဲ့နိုင်ငံလည်းဖြစ်ပါတယ
်သတင်းတွေကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ဘက်အသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်အကျဉ်းတောင်နေတဲ့မှာအမျိုးသမီးနိုင်ငံရေးအကျဉ်းသူတွေအထူးသဖြင့်တော့ကိုဝင်ဆောင်ကျန်းမာရေးစောင့်ရှောက်မှုလိုအပ်သလောက်မရတဲ့အခြေအနေတွေကိုယူဆိုင်နေရပါတယ်ဒီအကြောင်းအရာတွေကို Frontier မြန်မာဝိုင်းတော်သားတွေကဒုအသံအစီအစဉ်မှာဒီတစ်ပတ်တင်ဆက်ထားပါတယ်
ခစားရတော့မမေဖမ်းမခံရခင်ချွေကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မမေကတဖြည်းဖြည်းနဲ့ပိန်ပိန်လာရတွေ့လိုက်ရင
်ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပြစ်ဒဏ်မျိုးကိုခံရလို့မျိုးပဲ
မြန်မာချင်းထောင်တွေရဲ့ဆိုးဝါးလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနေတာတွေဟာထောင်ကျနေတဲ့ကိုဝင်ဆောင်မိခင်နေနဲ့သူတို့ရဲ့ကလေးငယ်တွေအတွက်အသက်အန္တရာယ်ကိုချိန်ချောင်နေပါတယ်ထောင်တွင်းမှာကိုဝင်ဆောင်ချိန်နဲ့မွေးဖွားချိန်ကိုကျော်လွန်ပြီးရှင်သန်လာတဲ့ကလေးငယ်တွေကိုမိခင်တွေဟာအချင်းတောင်နေထဲမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလာဒါမှမဟုတ်ကလေးတွေကိုထောင်ပြင်ပေါက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလာစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတာပတ်စင် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပိန်သွားရဲ့ငူရောငူချင်တာပေါ့သူရှိမှမငူမိအောင်စကားကြီးပြောရတာပေါ့သူကတော့မေးတာပေါ့ဘာလို့နေလဲအဆင်ပြေလားပတ်စံရှိလားပေါ့အများကြီးပဲမေးတာပေါ့ကလေးမခေါ်လာဘူးလားလဲမေးရဲ့ကလေးကနေမကောင
်းစေကျော်တဲ့အရွယ်မနေဝင်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနေဝင်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အနာရှင်စန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါ။အဖမ်းခံရစင်တုံးကမင်းင်းဝွင့်အမိကကိုဝင်နေပါ။အဲဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်။အခုသူ့အမိမိတဲ့ကလေးဆိုတာကမင်းင်းဝွင့်ရဲ့မောင်လေးဖြစ်ပါတယ်။မိသားစုတွေကတော့ကလေးမွေးတယ်ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါ။အချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကလေးကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မင်းပွင့်ကသူ့အမိနဲ့မတွေ့ခဲ့ရတာလဲကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါတယ
်။
မွေးတော့ကရက်မရှိပဲမွေးရဆိုတော့အရန်သေးရယ်အခုတော့အဖွာနုံးမှုတိုက်တော့ထွားလာတယ်ထောင်ထဲမှာမမေကအာဟာရရှိရမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့အပြင်ထွက်လာမှထွားလာတာကျမကြီးလည်းမကောင်းလေနာရောဂါရှိရယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကလူပေါင်း 26,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲဒီထဲက 2,000 ကျော်လောက်ကအကျဉ်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး 4,000 လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအကျဉ်းသားဟောင်းတွေနဲ့အကျဉ်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာဏာသိမ်းပြီးကတည်းကအကျဉ်းထောင်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါတယ်။အကျဉ်းထောင်တွေမှာအကျဉ်းသားတွေကိုပြစ်သိမ့်နေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာအိတ်ကြရတာအိမ်သားနဲ့တန်ရှင်းရေးအားနေတာတောက်သုံးရေမတန်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါတယ်။ဒီအခြေအနေမျိုးမှာအကျဉ်းထောင်တွေမှာကိုယ်ဝန်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုစောင့်ရှောက်တာကနိုင်ငံမိခင်တွေအတွက်စိန်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုရနိုင်တာကလည်းလုံးဝမရှိသလောက်ပါပဲ။အကျဉ်းထောင်တွေမှာအရေးပေါ်ကျန်းမာရေးအတွက်ဆရာဝန်လည်း24နာရီမရှိပါဘူး။တချို့အကျဉ်းထောင်တွေမှာဆိုရင်ကျွမ်းကျင်စီဝင်နှန်းတွေတောင်မရှိပါဘူး။မိခင်နဲ့ကလေးတွေကလည်းအခြားသောအကျဉ်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါ။ကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စံသက်စစ်ဆေးမှုတွေအချိန်မီဆေးကုသခွင့်ဆေးဝါးစောင့်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူး။အဲ့လိုကျမ်းမာရေးဆောင်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံးရှုံးထားရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းတည်ဆောင်ခဲ့ရတဲ့ကလေးငယ်2ဦးရှိနေတယ်လို့ဒုသံကိုပြောပါတယ်။နိုင်ငံရေးအကျဉ်းသူဟောင်းရိုးစ်ကအာနာသိမ်းပြီးနောက်အင်းစိန်ထောင်တွင်းကရုန်းကန်နေရတဲ့မိခင်တွေရဲ့ဝန်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါတယ်
။မြန်မာရှိမှသူတို့ရှိရင်ကိုဝင်ဆောင်ပေါ့နော်သူကိုစေးရုံမှာကျူနေခိုင်းတယ်မမွေးခင်တလားလောက်မှာနိုင်ကျဲမဲ့ပေါ့နော်ကျူနေဒါပေမဲ့သူမွေးလိုက်နေမှာသူကဘိုက်ရှင်းမွားလုံးဝလို့ဆိုပြီးအင်းစိန်စေးရုံရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လဲကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ဘိုက်နာတဲ့ချိန်မှာအင်းစိန်စေးရုံမဖို့အရင်ပို့တော့ကြပါတယ်နောက်ထပ်ကလေးမိခင်ဆိုရင်အပြင်စေးရုံမှာတော့ကလေးသွားမွေးလိုက်တယ်ကလေးရဲ့လက်သက်ရှင်တယ်ဒါပေမဲ့ကလေးတော်ဝဝင်တာကိုအပြင်စေးရုံကနေပြီးချက်ချင်းအင်းစိန်ထောင်နဲ့ထောင်စေးရုံပြန်ပို့လိုက်တယ်။ကလေးကတော်ဝဝင်ပြီးပါလာတယ်။လမ်းမှာထောင်လေးစေးရုံရောက်ပြီးတိတ်မကြဘူးကလေးကတည်သွားတယ်ပေါ့
။ကိုတိုက်ထွန်းကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတူပါ။သူ့အဖွဲ့ကအကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါ။ထောင်ထဲကကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြပြီးထိခိုက်နစ်နာမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထွန်းကပြောပါတယ်
။အပြစ်မှာလူလက်ဆောင်မူဖောက်ခင်းရတဲ့ကလေးငယ်လေးတောင်မှအချမ်းမကြီးဆောင်ဆောင်မှုကိုမူဖောက်စဉ်ကာလတစ်လျှောက်လုံးမှာအဲဂယူဒီဇိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှာအချင်းထောင်ထဲမှာကြတော့ကလေးတွေအတွက်ဖြစ်ဆက်စာတွေရရှိဖို့ခက်ခဲတယ်။ကလေးငယ်လေးတွေကဘာပြစ်မှမရှိဘူးပေါ့နော်။တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပြတဲ့မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေတဲ့ကလေးငယ်နဲ့အတူတူတန်းတူပေါ့သူတို့မှာနေထိုင်ခွင့်မရှိဘူးပေါ့နော
်အပြည်ပြဆိုင်ရာလူခွင့်ရေးညညာစာတန်းအပိုင်25ရလူတိုင်းမှာကျန်းမာရေးနဲ့စိတ်အေးချမ်းသာစွာနေထိုင်နိုင်ရေးအတွက်လူမှုအထောက်ပံ့တွေပါဝင်တဲ့အသင့်တော်တဲ့လူမှုအဆင့်တန်းကိုရယူပိုင်ခွင့်ရှိတယ်လို့ပါရှိပါတယ်ဒါအပြင်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာဆိုရင်လေကိုဝင်ဆောင်အမျိုးသမီးအကျဉ်းသားတွေကိုကျန်းမာရေးဆောင်ရှောက်မှုပေးပြီးမိခင်နဲ့ကလေးပြုစုဆောင်ရှောက်ရေးတွေအတွက်အတက်နိုင်ဆုံးစီစဉ်ဆောင်ရွက်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအကျဉ်းထောင်တွေကကလေးမိခင်တွေနဲ့ကလေးငယ်တွေကတော့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုမရနိုင်ကြပါဘူး။ဒါကြောင့်မနှင်းပွင့်အမေလို့ထောင်ပြင်ပကမိသားစုနဲ့အဆက်အသွယ်ရတဲ့နိုင်ချင်းမိခင်တွေကတော့သူတို့ကလေးတွေကိုမိသားစုစီပေးပို့ကြပါတယ်။ဒါပေမဲ့တိုက်ပွဲတွေလမ်းမဆက်သွယ်ရေးခတ်တာတွေနဲ့လုံခြုံရေးအခြေအနေတွေအရမိသားစုနဲ့အဆက်အသွယ်လုပ်ဖို့ခက်နေကြပြီးကလေးကိုပို့ဖို့အခွင့်မသာတဲ့မိခင်တွေကတော့ကလေးနဲ့အတူထောင်ထဲမှာပဲခက်ခက်ခဲခဲရှင်သန်ကြရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ရဲ့2023ဒီဇင်ဘာကထုတ်ပြန်ချက်အရဆိုရင်လက်ရှိမှာနိုင်ငံတော်ကအကျဉ်းထောင် 9,000 ခန့်မှာကလေးနဲ့အတူနေထိုင်နေကြတဲ့နိုင်ကျင်းမိခင်15ဦးရှိနေပါတယ်။သူတို့ဟာထောင်ဒဏ်3နှစ်ကနေထောင်ဒဏ်တစ်သက်ထိပြည်ဒဏ်ချမှတ်ခံထားရပြီးအဲ့ဒီထဲကမိခင်14ဦးကတော့ကိုဝင်ရှိနေစဉ်အဖမ်းခံခဲ့ရပြီးထောင်တွင်းမှာကလေးမွေးဖွားခဲ့ရပါတယ်။ကလေးမိခင်တွေဟာမိခင်သဘာဝအရသူတို့ရဲ့မွေးကင်းစရင်သွေးငယ်တွေကိုသူတို့ရဲ့အတူအနီးနီးကပ်ကပ်ထားပြီးလုံခြုံအောင်ကိုယ်တိုင်စောင့်ရှောက်ကျင်ကြပါတယ်။ဒါပေမဲ့မြမအချင်းထောင်တွေကနိုင်ချင်းမိခင်တွေကတော့အန္တရာယ်ရှိပြီးခက်ခဲတဲ့အခြေအနေတွေမှာရှင်သန်နေကြသလိုစိတ်ပန်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါတယ်။အချင်းကြခံမိခင်တွေဟာအဲ့ဒီစိတ်ဒဏ်ရာတွေကြာရုန်းကန်နေကြပါတယ်။ စိတ်ပိုင်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဒေါက်တာအေရွန်ကအန်ယူဂျီအစိုးရရဲ့လူသားချင်းစာနာရေးနဲ့ဘီအန်အေရဲ့စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးစိုက်ကိုဆိုရှယ်ဆပော့တွေပေးနေတဲ့သူဖြစ်ပါတယ်။အချင်းထောင်ဒုက္ခတွေကိုခံစားနေကြတဲ့မိခင်တွေမှာစိတ်ဖိစီးမှုနဲ့စိုးရင်စိတ်လွန်ကဲတာ post traumatic stress disorder လို့ခေါ်တဲ့ထိခိုက်မှုအပြီးဖြစ်တဲ့စိတ်ပိုင်းဆိုင်ရာယောဂစိတ်အကျလွန်ယောဂနဲ့နောက်ဆုံးစိတ်ဖောက်ပြန်တာမျိုးတွေအထိပါဖြစ်နိုင်တယ်လို့ဒေါက်တာကဆိုပါတယ်။
ကတိဘိကင်းကလေးနဲ့ထောင်ထားတဲ့မိခင်အဲတော့ကျွန်တော်စကားပြောခဲ့ပြီပါတယ်အဲ့ဒီမိခင်ကလည်းထောင်ထဲမှာရှိခဲ့တဲ့အဲသူကလေးကိုစိတ်ကလေးပေါ်မှာအရန်ဆိုးနေကြည့်တဲ့စိတ်ကြောင့်တော်တော်လေးကိုစိတ်ယောဂပေါ့နော်စိတ်ချင်းလေးအဲတော်တော်လေးကိုဆီဗီယာဒီပရက်ရှင်လို့ပုံမျိုးရတဲ့မိလို့တွေ့ရပါကျွန်တော်တို့တော့စိတ်ကြောင့်လေးဆောင်ဝင်နေတာပေါ့ကစိတ်ပိုင်းဆိုင်ရာဟိုပူထုံပေးတဲ့ကျွန်တော်တို့ဒီကောင်ဆယ်လာရောပေါ့လေအကောင်လုံးဝိုင်းပြီးတော့ဒီအမေတိုင်းရာစိတ်တိုင်းရာပြအောင်ကျွန်တော်တို့လုပ်ရပါတယ်တခါလေကြားလို့ရှင်ကလေးကိုအရန်ချက်တယ်တခါလေကြားလိုက်ကလေးမျက်နှာကိုကြည့်ရတော့ဘာလို့သူကစိတ်မလုံးလဲကလေးနဲ့ဒီပြင်ရပဲစိတ်မလုံးတဲ့ခံစားချက်ရှိတယ်ဆိုတာသူပြောပြတယ်
ဒါဆိုရင်မနှင်းပွင့်လို့မိခင်မရှိပဲကြီးပင်းလာရတဲ့ကလေးတွေကရောမနှင်းပွင့်အနေနဲ့ကတော့သူ့အမေကိုတတိယနေသလိုစိုးရင်စိတ်တွေလည်းရှိနေပါတယ်တစ်ဖက်မှာလည်းသူနဲ့သူ့ဘွားကသူ့မောင်လေးကိုစောင့်ရှောက်အောင်တာဝန်ရှိလာပါပြီမနေ့ကကသူ့အမေနဲ့ပဲအတူမနေနိုင်တာမဟုတ်ပါဘူးသူ့အဖေကလည်းကိုဗစ်ကာလအတွင်းကဆုံးမသွားပါတယ်တစ်ချိန်ကသူတို့မိသားစုလေးရဲ့အပူပင်မရှိဘဲပျော်ပျော်ရွှင်ရွှင်နေထိုင်ခဲ့ကြရတာကိုသူမှတ်မိနေပါတယ်စီးပွားရေးလည်းအဆင်ပြေခဲ့တယ်လို့မနေ့ကကိုယ်တိုင်လည်းနိုင်ငံခြားမှာကြောင်တက်လှုပ်လှုပ်နိုင်မှုမျှော်လင့်ချက်တွေနဲ့ရှင်သန်နေခဲ့တာပါဒါပေမဲ့အခုတော့မနေ့ကအတွက်တစ်ချိန်မှာသူ့အမေပြန်လဲလွတ်မြောက်လာပြီးမိသားစုပြန်လဲစုံစည်းနိုင်မှုစောင့်မျှော်နေတယ်လို့သူတို့အားလုံးလုံခြုံစိတ်ချရတဲ့နေရာတစ်ခုမှာရှင်သန်နိုင်ကြဖို့မျှော်လင့်နေပါတယ
်ခံစားရတာတော့မိမိဖမ်းမခံရခင်ချိန်ကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မိကိုဖမ်းထားတဲ့လူတွေကိုလည်းမုန်းတယ်စစ်ကောင်စီကိုလည်းမုန်းတယ်သူတို့ကြောက်ပဲအဲ့လိုတွေဖြစ်လာတာမိမိပြန်လွတ်လာရင်အကုန်လုံးပဲအခြားနေရာကိုပြောင်းသွားခြင်းနဲ့နိုင်ငံခြားပြောင်းတာပဲဖြစ်ဖြစ်ပေါ့
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပြကြပါအောင်ရှင
်။တို့တန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာဆွေးနွေးရေးဆိုတဲ့ KIO အကြီးအကဲဗိုလ်ချုပ်ကြီးအမ်ဘန်လာရဲ့အဆိုပြုချက်နဲ့အာဆီယံရဲ့တမျိုးသားလုံးဆိုင်ရာတွဲဆုံဆွေးနွေးရေးကိုချိတ်ဆက်လို့ရနိုင်ပါသလားဒုတိယပိုင်းအဖြစ်ဦးသွင်လင်းအောင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားပါတယ်ခင်ဗျာ
အနာဂတ်ဖက်ဒရယ်နိုင်ငံကိုဘလို့ဖွဲ့စည်းတည်ဆောက်မလဲဆိုတာကိုစတင်ဆွေးနွေးသဘောတူထားဖို့လိုအပ်လာပြီလို့ KO အဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်ကြီးအမ်ဘလာက February 9ရက်နေ့ကပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဖက်ဒရယ်နိုင်ငံတစ်ခုနဲ့ဆက်နွယ်ဆွေးနွေးရမယ်ဖက်ဒရယ်ယူနစ်တွေအကြောင်းကိုမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီမှ2021အထွေထွေတပိတ်ကော်မတီကိုယ်စားလှယ်ဖြစ်တဲ့ပါဝင်နေတဲ့ဥတွင်နေအောင်လည်းဆွေးနွေးတင်ပြခဲ့ကြပါတယ်။ဒုတိယပိုင်းဖြစ်ကျွန်တော်အခုလိုပြင်းပြခဲ့ပါ
ဟုတ်ကဲ့ဖက်ဒရယ်ယူနစ်ကိစ္စကကျွန်တော်တို့တော်တော်လေးအကဲဆက်တဲ့ကိစ္စအလဲဖြစ်နိုင်ပါတယ်ဆိုတော့အခုလိုဘုဂျိုကြီးအမ်ဘာလာအဆိုပြုတယ်လို့ပေါ့နော်ကျွန်တော်တို့ဆွေးနွေးထားကြမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲတွေကြောင့်ရောစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်လာနိုင်သလားမဖြစ်အောင်ရောဆွေးနွေးပွဲတွေကိုဘယ်လိုကျင်းပမလဲဒါကလည်းလက်တွေ့များအရေးကြီးပါသလား
โอเคကျွန်တော်ပုံရင်းလင်းပြောရရင်တော့ဒီစိတ်ဝမ်းကွဲပြားမှုတွေကတော့ဖြစ်လာနိုင်ခြင်းရှိပါတယ်အဲ့ဒီဖြစ်လာနိုင်ခြင်းရှိတယ်ဆိုတာလဲဟောပုံရင်းလင်းဟိုတကယ်ကိုအမှန်တမ်းပြောလို့ရှိရင်တော့ဆ ਿਆ နာရှင်တွေကအဲ့လိုဖြစ်အောင်လို့သူတို့ဖန်ပြီးခဲ့တာ哦ခုနနေမြေတွေကန့်သက်မှုတွေနေမြေပိုင်းခြားမှုတွေကအစသူတို့စိတ်ထင်သလိုတွေလျှောက်ပြီးတော့နေမြေတွေကိုကန့်သက်ထားတာမျိုးတွေရှိရဲနောက်လူမျိုးတစ်မျိုးနဲ့တစ်မျိုးခြားမှာလဲသွေးမကွဲကွဲအောင်သူတို့လှုပ်ထားတာတွေရှိရဲဆိုတော့အဲ့ဒီအချိန်မတည်သေးတဲ့အတွက်ကြောင့်တော့အချင်းချင်းကြားထဲမှာတော့နည်းနည်းလေးပြောရဆိုရပြင်းပြင်းထန်ထန်ညှိနှိုင်းရတဲ့အခြေအနေမျိုးတွေကတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ဟိုမျှော်လင့်နေဒါပေမဲ့တပြိုင်နက်တည်းမှာပဲ အခုနပြောတဲ့ပြည်အောင်စုတစ်ကိုတကယ်တိဆောက်ကြမယ်ကိုဝိုင်းပြထိုင်းခွင့်ကိုတကယ်ပဲအောင်မခံအောင်လုပ်မယ်ဆိုတော့ရည်မှန်းချက်နဲ့ကျွန်တော်တို့ကြားထဲမှာပြန်ပြီးတော့မှပြည်လည်အောင်ညှိနှိုင်းလို့ကြားနိုင်လိမ့်မယ်လို့ကျွန်တော်အဲ့ဒါကိုလည်းကျွန်တော်တစ်ဖက်ကနေပြောမှယုံကြည်တယ်နောက်တစ်ခုကကျွန်တော်တို့စီမှာကဟိုတွေးခွဲခံရတာလေတွေးခွဲခံရတယ်လို့ဒီပိုင်းနဲ့ထဲမှာဒီတွေးကိုယ့်ကိုတွေးခွဲတဲ့သူကိုတွန်းလှန်လာတာကလည်းနှစ်ပေါင်း80ကျော်လာပြီပေါ့နော်ဆိုတော့အဲ့ဒီနှစ်အတွင်းမှာလည်းအချင်းချင်းကြားထဲမှာနားလည်မှုတွေလည်းပို့ပြီးတော့မှရလာတဲ့ဟာတွေလည်းရှိတယ်ပေါ့နော်တစ်ဖက်ကပို့ပြီးတော့မှတွေးခွဲခံရတဲ့အတွက်တွေးခွဲသွားတာတွေလည်းရှိတယ်လို့တစ်ဖက်ကလည်းအဲ့လိုရန်သူရှိနေတဲ့အတွက်ပို့ပြီးစုစည်းပြီးတော့မှပို့ပြီးနားလည်မှုတွေရလာတဲ့အခြေအနေမျိုးတွေလည်းရှိတဲ့အတွက်အဲ့လိုအခြေအနေမျိုးတွေနဲ့ကျွန်တော်တို့ကကြော်လွားသွားရလိမ့်မယ်လို့ယုံကြည်ပါတယ်အခုလည်းကျွန်တော်တို့ဒီနိုင်ငံရေးဥဆောင်မှုခံရတာမှရှိနေတဲ့သူတွေအနေနဲ့နိုင်ငံရေးဒီအင်အားစုတွေကြားထဲမှာနိုင်ငံရေးသဘောတူညီချက်တွေရအောင်လို့ကြိုးပမ်းနေတာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒါကဒီနိုင်ငံရေးသဘောတူညီချက်ရရှိအောင်ကြိုးပမ်းနေဆိုတော့ခုနပြောတဲ့စိတ်ဝမ်းကွဲမှုတွေကိုအတက်နိုင်ဆုံးရှော့ချပြီးတော့မှညီညွတ်ရေးကိုပိုရရှိအောင်လို့ကျွန်တော်ကြိုးပမ်းနေတာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးကတော့ကျွန်တော်ထင်တယ်ဖြစ်လာနိုင်တော့လေပဲစိတ်ဝမ်းကွဲရဆိုတဲ့အခြေအနေမျိုးဖြစ်လာနိုင်တော့လေပဲဒါတွေကိုကြော်လွားနိုင်မှုလှုပ်ဆောင်ရေးဟာတွေကလည်းအားကောင်းကောင်းနဲ့တော့ရှိနေတယ်ဆိုတာမျိုးတော့ကျွန်တော်ဟိုခိုင်မာပြောရဲပါတယ်ခင်ဗျ။ဟု
တ်ကဲ့ခုဥသွင်းလဲအောင်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ချုပ်ထွေးခက်ခဲတဲ့စိတ်ခေါ်ချက်တွေပေါ့နော်ဒါကဟိုးအရင်လက်နက်ကိုက်ဒေါ်လာရေးတွေကတွေ့ကြုံခဲ့ရတဲ့ပြဿနာတွေဖြစ်တယ်ဆိုပြီးတော့လည်းဒါဗမာပြည်ကွန်မြူနတီပါတီကဗိုလ်ချုပ်မောင်ရေးတဲ့စာရန်ရှုမှလည်းကျွန်တော်တို့ဖတ်ဖူးပါတယ်အခုဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်လည်းပေါ့နော်ကျွန်တော်လူမျိုးခြေခံနဲ့မဟုတ်ဖဲနဲ့လူခွင့်ရဲ့အခြေခံကနေချင်းကပ်ဖို့ဆိုတဲ့အဆိုပြုချက်တွေလည်းရှိလာပါတယ်။ဆိုတော့တစ်ဖက်မှာကြတော့လေကျွန်တော်တို့အာဆီယံကလည်းနော်တမျိုးသားလုံးဆိုင်ရာဒါအလုံးပါဝင်တဲ့ဆွေးနွေးပွဲတရားကျင်းပကိုတိုက်တွန်းထားပါတယ်။ဒါလော်တော့ဆယ်မှာဒီဆွေးနွေးပွဲကလည်းမဖြစ်သေးဘူး။ဒါပေမဲ့ဗိုလ်ချုပ်ကြီးအမ်ဘလာကလည်းပြောလိုက်တယ်တော်လိုင်းအင်အားစုတွေကြမှာတနည်းပြောလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စင်နေတဲ့မှာအရေးပါတဲ့အင်အားစုတွေကြားမှာညှိကြည့်ထားတဲ့သဘောပေါ့နော်ဆိုတော့အာဆီယံအစိုးပြခေါင်းစဉ်ရဲ့အစိပ်ပိုင်းတရဖြစ်ကောနိုင်ငံတကာအစီအစဉ်အောက်ကနေပေါ့နော်ဘူချုပ်ကြီးအမ်ဘလိုက်ပြောတဲ့ပြည်စုံဆွေးနွေးမှုမျိုးလုပ်လို့ဖြစ်နိုင်မယ်လို့ဥဒနာအောင်ထင်ပါလားခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီမိကုန်းကိုလေဟိုဖြေဖို့အတွက်ဆိုရင်ပထမဆုံးတစ်ခုဟိုရှင်းရှင်းလင်းလင်းပြောဖို့လိုတာကကျွန်တော်တို့အာဆီယံကဒီဟိုမြို့သားအလုံးပေါင်းဝင်တဲ့အဲဆွေးနွေးမှုလုပ်ဖို့ဆိုပြီးတော့သူတိုက်တွန်းနေပေါ့နော်ဆိုတော့ဒါအဲ5 consensus မှာလည်းသူတို့ပြောခဲ့တဲ့ဟာပေါ့ဆိုတော့အဓိကတော့ဟိုအဲ့မှာရှင်းရှင်းလင်းကျွန်တော်တို့ရှိဖို့လိုတာကဒီကျွန်တော်တို့အမျိုးသားအလုံးပေါင်းဝင်တဲ့ဆွေးနွေးညှိနှိုင်းမှုဆိုတာကစစ်တပ်ပါတဲ့ဆွေးနွေးညှိနှိုင်းမှုကိုကျွန်တော်တို့ကတော့မဟုတ်ဘူးလို့ခိုင်မာယုံကြည်တယ်ဒါပေမဲ့အာဆီယံရဲ့အဲအဲ့ဒီ5 consensus ထဲမှာတော့ရှင်းရှင်းလင်းလင်းသူကပေါ်ပြထားတာမျိုးမရှိတဲ့အတွက်အဲ့ဒီချိန်မှာလည်းကျွန်တော်တို့ဒေါ်လာအင်အားစုတွေကြားထဲမှာဒီဝေဝါးမှုတွေဖြစ်ကြရတယ်ပေါ့နော်ဆိုတော့ဒီနေရာမှာတော့ကျွန်တော်ရှင်းရှင်းလင်းလင်းပြောချင်တာကျွန်တော်တို့ဘက်ကနားလည်ချက်ကတော့အဲစစ်တပ်မပါတဲ့ဆရာနာရှင်တွေမပါတဲ့အဲကျွန်တော်တို့အမျိုးသားအချင်းချင်းကြားထဲမှာပဲပြုလုပ်ရမယ်ဆွေးနွေးညှိနှိုင်းမှုပေါ့ဒါကတော့ကျွန်တော်တို့မဖြစ်မနေအဲကျွန်တော်ကြားထဲမှာလုပ်ကိုလုပ်ရမယ်ဟာဖြစ်တယ်အဲခုနပြောတဲ့ညှိနှိုင်းမှုတွေပေါ့နော်ဟိုအချင်းချင်းကြားထဲမှာပြဿနာတွေအနေသွားအောင်ကျွန်တော်တို့ဒီသဘောတူညီချက်တွေရအောင်ဒါတွေကတော့လုပ်ဖို့လိုမယ်ဒါပေမဲ့အဲ့လိုလုပ်တဲ့အခါမှာခုနပြောတဲ့နိုင်ငံတကာရဲ့တချို့သောဝင်ရောက်ညှိနှိုင်းပေးမှုတွေစိစက်ပေးမှုတွေလည်းလိုကောင်းလိုလာနိုင်ပါတယ်ဘာလို့ခုနပြောဆိုကျွန်တော်တို့ကစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လို့ဆန္ဒရှင်တွေကတောက်လျှောက်ကျွန်တော်တို့ဖန်တီးလာခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီအချိန်ရကျွန်တော်ကြားထဲမှာစိတ်ဝမ်းကွဲပြားမှုတွေရှိနေသေးတယ်ဆိုတာကတော့ဟိုကျွန်တော်တို့လက်ခံတယ်။ဘာလို့ဆိုတော့ဒီခါလေးကျရင်ကျွန်တော်တို့ကလည်းအရှိတရားကိုလက်ခံမှာပြဿနာရဲ့အဖြေကိုပို့ပြီးချဉ်းကပ်နိုင်မှာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာလည်းခုနပြောလို့ပေါ့နော်။ဟိုညီညွတ်ရေးတွေလည်းရခဲ့တဲ့ဟာတွေရှိတယ်။အဲ့တော့တကယ်လို့ခုနပြောတဲ့စိတ်ဝမ်းကွဲပြားမှုတွေကြောင့်မလို့ကျွန်တော်ကြားထဲမှာညံ့နေရတာနည်းနည်းလေးခက်ခဲတဲ့အခြေအနေမျိုးတွေဖြစ်လာခဲ့တယ်ဆိုရင်လည်းဒီကနေ့အပြည်ပြည်ဆိုင်ရာရဲ့ဝင်ရောက်ပြီးတော့မှညှိနှိုင်းမှုတွေစိစက်မှုတွေဒါမျိုးတွေကလည်းကျွန်တော်ထင်တယ်နောက်တစ်ချိန်မှာဒါရှိကိုရှိလာရမယ်ကိစ္စတွေပဲပေါ့နော်လောလောဆယ်မှာတော့ကျွန်တော်တို့ကဆန္ဒရှင်ကိုတော်လှန်နေတဲ့ကာလဖြစ်တဲ့အတွက်ကျွန်တော်ချက်တာရဆိုရင်လည်းဒါဆန္ဒရှင်ကိုဖယ်ရှားတဲ့ကာလဖြစ်တဲ့အတွက်ဒီဟာတွေကိုတော့ကျွန်တော်တို့အသေးစိတ် ဖော်ပြထားနိုင်နေတာမရှိဘူး။ဒါပေမဲ့ကတော့အသွင်ကူးပြောင်းရေးကာလပေါ့နော်။ဂျာဒုတိယကာလအနေနဲ့ကျွန်တော်သတ်မှတ်ထားတယ်။အဲ့ဒီကာလမှာတော့အဲ့လိုညှိနှိုင်းမှုတွေကျွန်တော်မဖြစ်မနေလုပ်ကြမှာဖြစ်တယ်။အဲ့လိုညှိနှိုင်းမှုတွေကိုကျွန်တော်လုပ်တဲ့အခါမှာတော့ခုနက international ရဲ့အဝင်ရောက်ပေးတာတွေညှိနှိုင်းပေးတာတွေဆက်ပေးတာတွေဆိုတဲ့အခြေအနေမျိုးတွေလည်းရှိလာနိုင်တယ်လို့လည်းကျွန်တော်ခိုင်မာဟိုယုံကြည်ပါတယ်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့။စောစောကဥသွေလေးရောပြောသွားတဲ့အထက်မှာစစ်တပ်ကိုလည်းဒီအင်အားစုတဲမှာထည့်ထားဘူးပေါ့နော်။အမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးဆိုတဲ့အထက်မှာဆိုတော့တဖက်စစ်ကောင်စီဘက်ကပြောတာကလည်း NUG နဲ့နော်အခွဲတွေကိုဒီထက်မှာသူကအသီးမှပြုမထားဘူးလို့ပြောတယ်။ဒါဆိုလို့ရှိရင်မြန်မာနိုင်ငံရေးရဲ့အဓိကကြတဲ့ကကျွန်တော်တို့စစ်အနိုင်တိုက်ရေးဆိုတဲ့ဘက်ကိုပဲနှစ်ဖက်စလုံးကဥတီသွားနေတယ်လို့ကျွန်တော်တို့ယူဆလို့ရမယ်သဘောဖြစ်နေတယ်။ဆိုတော့သို့သောပြောတဲ့စစ်ကောင်စီကိုအင်အားစုတစုဖြစ်နေထည့်ပြီးမထားဘူးဆိုတာက NUCC ရဲ့ယက်တီချက်လား GSC ရဲ့ယက်တီချက်လားခင်ဗျ။
ကျွန်တော်တို့ NUCC မှာကိုအဲ့ဒီယက်တီချက်ရှိပါတယ်။NUC မှာယက်တီချက်ရှိပါတော့ GSC ဒီ NUCC ရဲ့ဖွဲ့ဝင်ဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အယက်တီချက်တူတဲ့အတွက်လည်းကျွန်တော်တို့ဆက်ပြီး NUC မှာပါနေတာပေါ့နော်။နောက်စစ်တပ်နဲ့ဆင်အာနာရှင်တွေနဲ့ပတ်သက်လို့ရှိရင်အထူးဖြစ်တော့စစ်တပ်လည်းပါတာပေါ့နော်။စစ်တပ်နဲ့ပတ်သက်ရင်ကျွန်တော်တို့ရဲ့သဘောထားကခုနစစ်နိုင်တိုင်းရေးကဘယ်ချိန်မှာကျွန်တော်တို့ဖြစ်သွားလဲဆိုတော့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းမှုစပြီးကြိုးပမ်းတဲ့အချိန်ကစပြီးတော့စစ်အနိုင်တိုက်ရေးဆိုတဲ့ဟာကကျွန်တော်တို့ဆင်အာနာရှင်ဆန့်ကျင်အင်အားစုတွေကြားထဲမှာအခိုင်အမာဖြစ်သွားတယ်အမျိုးသားပြန်လည်ရင်ကြားစီလို့ပြောတဲ့အခါမှာကျွန်တော်အမြဲတမ်းပြောလို့ရှိတာကအမျိုးသားပြန်လည်ရင်ကြားစီဆိုတာဒီစစ်တပ်ကြောင့်မလို့ဆင်အာနာရှင်ကြောင့်မလို့စိတ်ဝမ်းကွဲနေတဲ့ကျွန်တော်တို့အမျိုးသားများအချင်းချင်းတိုင်းရင်းသားများအချင်းချင်းကြားထဲမှာပြန်လည်ရင်ကြားစီကိုပဲလှုပ်ဆောင်မှုဖြစ်တယ်။ဒါပေမဲ့စစ်တပ်နဲ့ကအဲ့ဒီပြန်လည်ရင်ကြားစီကလှုပ်ဆောင်ရမှာမလို့စစ်တပ်ဆိုဒီမှာကောင်းမွန်သောအရက်ဖက်စစ်ဖက်အုပ်ချုပ်ရေးရရက်ဖက်အောက်မှာပဲနေရမယ့်လူတွေဖြစ်တယ်။နောက် NUCC ထဲမှာရော NUG ထဲမှာရောကျွန်တော်တို့ရဲ့ခိုင်မာယုံကြည်ချက်ကမြန်မာနိုင်ငံမှာအဲ့လိုပြဿနာတွေတောက်လျှောက်ဖြစ်ပေါ်နေရခြင်းကစစ်တပ်တည်သူ့ရဲ့အဓိကတာဝန်ဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးကိုမလုပ်ဖဲနဲ့နိုင်ငံရဲ့အနာနိုင်ငံရေးထဲမှာဝင်ရောက်ပြီးတော့ပါနေတဲ့အတွက်ဒီပြဿနာတွေတောက်လျှောက်ဖြစ်ပေါ်လာခြင်းဖြစ်တယ်လို့ကျွန်တော်ကအခိုင်အမာယုံကြည်တယ်။အဲ့တော့2021အပြီးမှာတော့အားလုံးရဲ့စဉ်းစားချက်ကတော့ဒီတစ်ချိန်မှာတော့စစ်တပ်ကိုနိုင်ငံရေးကနေလုံးဝဖယ်ရှားဖို့ဆိုလို့ရှိရင်အနိုင်သူတို့ကိုတိုက်လိုက်တာပဲအဖြေဖြစ်တယ်ဆိုတာမျိုးကျွန်တော်တို့ခေါင်းထဲမှာဝင်လာတယ်ပေါ့နော်ဝင်လာတဲ့အတွက်ကြောင့်လည်းဒီတိုက်ပွဲရဲ့ပြင်းထန်မှုကဒီလောက်ထိဟိုဖြစ်သွားတာပေါ့နော်ရှေ့ကတည်းကဆိုတော့ရှေ့မှာတော့ကျွန်တော်တို့ကရမလားလို့ညှိကြည့်တာပေါ့ဆိုတော့ဒါကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်တဲ့အတွက်အခုဒီညှိမဲ့နိုင်မယ်ဆိုတဲ့အထဲမှာတော့စစ်တပ်ကိုတော့ကျွန်တော်ကမထဲတော့ဘူးစစ်တပ်ကိုဖယ်ရှားပြီးတဲ့အခြေအနေတစ်ခုမှာပဲကျွန်တော်တို့အချင်းချင်းကြားထဲမှာပဲပို့ပြီးကောင်းမွန်တဲ့ပြည်အောင်စုတစ်ကိုတော့တွေညှိကြနိုင်ရမယ်ဆိုတာမျိုးပဲကျွန်တော်ကအခုလောလောဆယ်မှာစဉ်းစားထားတာဖြစ်ပါတယ်ဗျဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးတင်လေးအောင်ဟ
ုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အခုဆွေးနွေးတော့ခဲ့သူကတော့ GSC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ NUCC ရဲ့အဖွဲ့မှာဝင်ရောက်ပါဝင်လှုပ်ရှားနေတဲ့ဦးတွေ့နေအောင်ဖြစ်ပါတယ်ကျေးဇူးပါ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA American Tan ရဲ့တင်းငွေနေနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လင်းနေပါတယ်ရေဒီယိုသံလင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ32 49နဲ့လိုင်းလက်မီတာ190တို့ကဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရရာသီနဲ့အနာဂတ်ကဘာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လင်းမှာပါပထမဆုံးကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းနိုင်ငံမှာဘယင်နဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ရှားသူအသက်22နှစ်အရွယ်ကျောင်းသူတန်တဝန်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ အိန္ဒိယဝန်ကြီးချုပ်မိုဒီက UAE နိုင်ငံမှာရောက်ရှိနေတဲ့ပထမဦးဆုံးဟိန္ဒူဘုရားကျောင်းကိုဖွင့်လှစ်ပေးလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဂျပန်အကြားတွဲဆုံဆွေးနွေးဖို့ကမ်းလှမ်းချက်တွေထွက်ပေါ်နေပေမဲ့မစ်ဆိုင်းတုံးတွေဆက်လက်ဆန်းသတ်နေတာကြောင့်ဆက်လက်တင်းမာနေဆဲဖြစ်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်။ထိုင်းနိုင်ငံမှာဘယင်နဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးလှုပ်ရှားသူလူငယ်အမျိုးသမီးတန်တဝန်ကိုထိုင်းအာဏာပိုင်တွေက February 23ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။တန်တဝန်ဟာပြီးခဲ့တဲ့ February 9ရက်နေ့ကဘန်ကောက်မြို့အဝေးပြေးလမ်းမှာရဲတွေလမ်းပိတ်ထားတာကိုကားနဲ့ကျော်ဝင်မောင်းနှင်ခဲ့ပြီးဘရင်အမတော်တီတီဒုံလိုက်ပါလာတဲ့ရင်တန်းကိုကျော်တက်ခဲ့ပါတယ်။ရဲတွေကကားနဲ့သူ့ကိုလိုက်လံပိတ်ဆို့တားဆီးခဲ့ပါတယ်။ဒီဖြစ်ရပ်ကိုသူက Facebook မှာတိုက်ရိုက်လွှင့်ခဲ့ပါတယ်။အဲ့ဒီနောက်တန်တဝန်နဲ့အဖွဲ့ဟာ February 10ရက်နေ့မှာဘန်ကောက်မြို့လူစီကားရမြို့ပတ်ယထာဘူရာယုံတခုမှာဘရင်မိသားစုရင်နှန်းဟာအများပြည်သူသွာလာရေးကိုအနောက်ရှက်ဖြစ်မဖြစ်အများဆန္ဒကောက်ယူခဲ့ရမှာဘရင်လိုလားသူတွေနဲ့အထီးကရုံဖြစ်ခဲ့တဲ့အတွက်ရဲတွေအပါအဝင်တော်တော်များများတန်ရာရခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုစန့်ကျင်ဖို့ဟာအလွန်အန္တရာယ်ကြီးပြီးအလွန်ဖြစ်ခဲ့ပါတယ်။တန်တဝန်တလူနွန်ဟာအသက်22နှစ်သာရှိသေးတဲ့ဒီမိုကရေစီရေးလှုပ်ရှားသူဖြစ်ပါတယ်2020-2021ခုနှစ်ဆန္ဒပြပွဲတွေမှာဘရင်အာနာရှော့ချရေးနဲ့ဘရင်နဲ့ပတ်သက်တဲ့တင်းကျပ်တဲ့ဥပဒေတွေပြင်ဆင်ရေးတောင်းဆိုခဲ့ကြပါတယ်တန်တဝန်ဟာ2022ခုနှစ်မှာအဖမ်းခံရပြီးအာမခံနဲ့ပြန်လွတ်ခဲ့ပါတယ်2023ခုနှစ်မှာဘရင်ကာကွယ်ရေးဥပဒေနဲ့ထပ်မံတရားစွဲဆိုခံရပါတယ်တန်တဝန်နဲ့တွဲဘက်လှူရှားသူအော်ဒဝန်ဖူပေါင်တို့မိန်းကလေးနှစ်ဦးဟာရပ်ပေါင်း90ကျော်ကြာအစာငတ်ခံဆန္ဒပြခဲ့ကြပါတယ်သူတို့နှစ်ဦးဟာပြီးခဲ့တဲ့လတွေကမှအချုပ်ကနေပြန်လွတ်လာတာပါသူတို့ကိုထောက်ခံသူတိုးလာပါတယ်ဒါပေမဲ့ထိုင်းမှာဒီကိစ္စဟာအလွန်အန္တရာယ်ကြီးတဲ့အတွက်လူတွေကပွင့်ပွင့်လင်းလင်းမထောက်ခံရဲကြပါဘူး2023ခုနှစ်တန်တဝန်တို့အစာငတ်ခံဆန္ဒပြနေစဉ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကသူတည်သည့်ချနတစ်တတိယခရွန်ပေါင်ကအခုလိုသုံးသပ်ပြောဆိုခဲ့ပူပါတယ
် from our observation we could say that people are reluctant
ကျွန်တော်တို့လေ့လာမိသလောက်ဒီအစာငတ်ခံဆန္ဒပြတာကိုလူတွေကထောက်ခံဖို့တွန့်ဆုတ်နေကြပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆက်တွဲပြင်းထန်တဲ့အကျိုးဆက်တွေကိုကြောင်းရွံ့ကြတဲ့အတွက်ဖြစ်ပါတယ်
ဒါပေမဲ့2020နောက်ပိုင်းဆန္ဒပြပွဲတွေမှာဘရင်ဥပဒေပြင်ဆင်ရေးအတွက်ပြောင်ပြောင်တင်းတင်းတောင်းဆိုလာခဲ့ပါတယ်။ထိုင်းမှာဆင့်အာနာရှင်စနစ်နဲ့ဘရင်စနစ်ဟာအပြန်အလှန်အကျိုးပြုတည်မီနေပြီးထိုင်းနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးကိုလဝကြီးအုပ်ချုပ်ကင်ထားတယ်လို့လူငယ်ကျောင်းသားတွေပညာတတ်လူလာတန်းစားတွေကမြင်ကြပါတယ်။ဒါကြောင့်ထိုင်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပုံမထွန်းကားရေးမှာဒီအချက်နှစ်ခုစလုံးကိုပြင်ဆင်ဖို့လိုတယ်လို့ယူဆကြတာပါအခုအခါတန်တဝန်ကိုဖမ်းဆီးထားပြီးထောင်ဒဏ်15နှစ်အထိကျနိုင်တဲ့ပုံမှန်130နှစ်ဘရင်ကာကွယ်ရေးဥပဒေနဲ့ဆွဲဆိုထားပြီးဖြစ်ပါတယ်ဒါအပြင်ဖွဲ့စည်းပုံပါလုံခြုံရေးဥပဒေ136နဲ့လည်းဆွဲဆိုခံထားရပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်တပ်ကအာဏာသိမ်းခဲ့ပြီးဖွဲ့စည်းပုံစီမင်းကိုပြန်လည်ရေးဆွဲထားတာဖြစ်ပါတယ်။အခုလိုအချိန်မှာပဲမွတ်စလင်နိုင်ငံတနိုင်ငံဖြစ်တဲ့ UAE Arab စော်ဝါများနိုင်ငံကို February 23ရက်နေ့ကရောက်ရှိသွားတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာ UAE နိုင်ငံမှာပထမအဦးဆုံးတည်ဆောက်တဲ့ဟိန္ဒူဘုရားကျောင်းကို February 14ရက်နေ့မှာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဘုရားကျောင်းဆောက်ဖို့ UAE အစိုးရကမြေ28ဧကပေးခဲ့ပါတယ်ကျောင်းဆောက်ဖို့ကုန်ကျငွေ$65,000သန်းနီးပါးကိုတော့ဝန်ကြီးချုပ်မိုဒီရဲ့ဇာတိပြည်နယ်ဖြစ်တဲ့ဂူဂျာရတ်ပြည်နယ်မှာရှိတဲ့ဟိန္ဒူသာသနာအဖွဲ့ BAPS ကထောက်ပံ့ပေးခဲ့ပါတယ်။ UAE မှာနေထိုင်တဲ့အိန္ဒိယလူမျိုး3.5%လောက်ရှိပါတယ်။ဒီမိုကရေစီနိုင်ငံဖြစ်ပြီးဘာသာရေးကိုအဓိကမထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာဝန်ကြီးချုပ်မိုဒီဟာဟိန္ဒူဘာသာကိုအားပေးအားမြောက်လှုပ်လာနေပြီးသူကလည်းဟိန္ဒူအမျိုးသားရေးဝါဒီလို့ဝေဖန်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတဲ့တုန်းကရှေးဟောင်းမွတ်စလင်ပဒီကိုဖြိုချခဲ့တဲ့မြေနေရာမှာဆောက်လုပ်ထားတဲ့ဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုဝန်ကြီးချုပ်မိုဒီတက်ရောက်ခဲ့တဲ့အတွက်ဝိုင်းဝန်းဝေဖန်ခဲ့ပါတယ်လူဦးရေသန်း1400ကျော်ရှိတဲ့အိန္ဒိယမှာမွတ်စလင်14000ခန့်ရှိပါတယ် အခုလိုအချိန်မှာပဲမြောက်ကိုရီးယားနဲ့ဂျပန်အကြားနှီးကပ်တဲ့ဆက်ဆံရေးတွေဖြစ်မလာနိုင်ကြအကြောင်းမရှိပါဘူးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အမွဖြစ်သူကင်မြူဂျွန်ကဖေဖော်ဝါရီလ15ရက်နေ့မှာပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံလိုတယ်လို့ပြီးခဲ့တဲ့ရက်သက်တပတ်ထဲမှာပြောဆိုအပြီးအခုလိုထွက်ပေါ်လာတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဖေဖော်ဝါရီလ14ရက်နေ့မှာမြောက်ကိုရီးယားကမစ်ဆိုင်းတွေထပ်မံစမ်းသပ်ပြစ်တုခဲ့တဲ့အတွက်စိုးရိမ်မှုတွေရှိနေကြောင်းဂျပန်အစိုးရပြောရေးဆိုခွင့်ရှိသူယိုရှိမာဆာဟာရာရှိကဖေဖော်ဝါရီလ15ရက်နေ့မှာပြောဆိုခဲ့ပါတယ်
北朝鮮は潜水艦や発射台付き車両
မစ်ဆိုင်းတွေကိုရင်ခုန်တင်မောဒါမှမဟုတ်စစ်တင်မောတွေအပေါ်ကနေပြစ်ခတ်စမ်းသပ်နေတာဟာဘယ်နေရာကနေပြစ်မယ်ဆိုတာကိုခံမှန်းဖို့ခက်အောင်လုပ်နေတာဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ယုတ်တရက်တိုက်ခိုက်နိုင်မဲ့စွမ်းရည်မျိုးကိုမြင့်တင်နေတာပါ
မြောက်ကိုရီးယားကယုတ်တရက်တိုက်ခိုက်မှာကိုစိုးရိမ်နေပြီးအခြေအနေတွေကိုမပြတ်စောင့်ကြည့်နိုင်ဖို့ဂျပန်အနေနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့ဆက်လက်ပူးတွဲလှုပ်ဆောင်သွားမယ်လို့ဂျပန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်မြန်မာနိုင်ငံကရာဘာကုန်ကျန်းထုတ်လုပ်မှုဟာနိုင်ငံတကာအဆင့်အတန်းမီအောင်မလုပ်နိုင်တဲ့အတွက်နိုင်ငံတကာပေါက်ဈေးထက်ဒေါ်လာ400လောက်ဈေးနှိမ်ခံနေရပါတယ်ဒီလိုအကြောင်းအရာအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကစူးစီးတင်ပြထားတာပါ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းထွက်ရော်ဘာကကမ္ဘာရော်ဘာပေါက်ဈေးထက်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။မြန်မာနိုင်ငံကထွက်ရှိတဲ့ရော်ဘာကိုပြည်ပတင်ဖို့ရောင်းချရမှာနိုင်ငံတကာအဆင့်မီကုန်ကျန်းအဆင့်မရှိတာကြောင့်ကမ္ဘာရော်ဘာပေါက်ဈေးထက်အမေရိကန်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်လို့မြန်မာနိုင်ငံရော်ဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါရယ်ကမ္ဘာဈေးကွက်မှာ SSS 1ရော်ဘာတစ်တန်းကိုအမေရိကန်ဒေါ်လာ1900ကနေ2000လောက်ထိပေါက်ဈေးရှိနေပေမဲ့မြန်မာပြည်ထွက် SSS 1ရော်ဘာတစ်တန်းကအမေရိကန်ဒေါ်လာ1100လောက်သာပေါက်ဈေးရရှိနေတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့အကောင်းဆုံးအရေးသွေးဆင့် RSS 1ကကမ္ဘာရောဘာဈေးကွက်မှာနံပါတ်3 RSS 3အဆင့်လောက်သာရှိနေတာကြောင့်ဈေးနှုန်းကွာဟတာလို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းအတွင်းရင်မူဥခိုင်မြင့်ကတုံ့သက်ပါတယ်။ပြည်တွင်းကထွက်ရှိတဲ့ရောဘာကုန်ကျန်းတွေကိုတရုတ်နဲ့ထိုင်းဈေးကွက်ကိုနယ်စပ်လမ်းကြောင်းတွေကနေအဓိကတင်ဖို့နေတာဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကိုလည်းပင်လယ်ရောင်းကနေတင်ဖို့မှုတွေရှိနေပါတယ်။ပြည်တွင်းရော်ဘာဈေးကွက်မှာတော့စက်ရုံအရောက်ပို့ဈေးရော်ဘာမှိုင်းခံပြား RSS 1အတန်တစ်ပေါင်ကို2000ကျပ်လောက်ပေါက်ဈေးရှိပြီးမှိုင်းခံပြား RSS 3အတန်တစ်ပေါင်ကို1950ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်အခုနှစ်မှာပြင်ပဆန်တင်ပုံမှုကပြင်းမြင့်တက်လာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြင်ပဆန်တင်ပုံမှုရောကြနေရကနေအခုနှစ်အစမှာတော့တင်ပုံမှုကပြင်းလဲမြင့်တက်လာတယ်လို့ဆန်ကုန်တင်ကြီးတွေကသုံးသပ်ထားကြပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကပြင်ပကိုဆန်နဲ့စကွဲတန်ချိန်2,100ကျော်ထိတင်ပို့နိုင်ခဲ့ပြီးအဲ့ဒီပမာဏဟာဆယ်လတာအတွင်းအများဆုံးတင်ပို့နိုင်တဲ့ပမာဏဖြစ်နေတယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်ကထုတ်ပြန်ထားပါတယ်2023ခုနှစ်ဧပြီလကနေအောက်တိုဘာလအထိပြင်ပကိုလစဉ်ဆန်တန်ချိန်6000ကနေ3,100ကျော်ထိတာတင်ပို့ခဲ့ရတာကနေနိုဝင်ဘာလမှာတော့တန်ချိန်3,900ကျော်နဲ့ဒီဇင်ဘာလမှာတော့တန်ချိန်3,900ကျော်ထိတင်ပို့မှုကတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်ပြင်တွင်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့ဆွဲ73စီစီမြင့်တက်တာတည်ယူပို့ဆောင်ရေးခက်ခဲတာပြင်တရားစုဇီတွေမြင့်တက်တာအပါအဝင်ဆိုင်ဧကရကြမှုတွေကြောင့်ပြင်သွင်းဈေးကွက်မှာတော့ဆန်ဈေးကအဆမတန်မြင့်တက်လျက်ရှိနေပါတယ်ဈေးကွက်ထဲမှာပြင်သွင်းစားသုံးမှုများတဲ့ရွှေဘိုပေါ်ဆန်က18ပေါင်တိုက်ကို13,500ကနေ13,500ကျပ်ဝန်းကျင်ရှိပြီးငစိမ့်ဆန်ကျန်က18ပေါင်တိုက်ကို4,000ကနေ9,500ကျပ်ဝန်းကျင်အီယာမင်းဆန်ကတိုက်ကို13,000ကျပ်နဲ့ ဤအပ်ဒေတာဆန်ကတအိမ်ကိုတသိန်း5000ကျော်အတီးတီးပေါက်ဈေးရှိနေပါတယ
်။နေမြေလုံးုံရဲ့အခြေအနေတွေကြောင့်ကော်ဖီစစ်မဝယ်နိုင်မထောက်နိုင်ဖြစ်နေပါတယ်။မြမကော်ဖီကိုပြည်ပနိုင်ငံတွေကနေဝယ်ယူဖို့ကန့်လန့်ထားကြပေမဲ့နေမြေလုံးုံရဲ့အခြေအနေတွေကြောင့်ကော်ဖီစစ်ကွင်းစင်းဝယ်ယူဖို့ခက်ခဲနေသလိုပြည်ပတင်ပို့မှုမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကော်ဖီဆိုင်တောင်သူတွေနဲ့တင်ပို့ရောင်းချသူတွေကပြောပါတယ်။ကော်ဖီအများဆုံးစိုက်ပျိုးတာဒေသတွေဖြစ်တဲ့ပြည်ဦးလွင်မြို့နယ်နဲ့ချင်းပြည်နယ်ရှမ်းပြည်နယ်အတွင်းကနေရာဒေသအများစုမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကော်ဖီသီးခူးစို့ဖို့အခက်အခဲတွေရှိနေတာပါ။ဟု
တ်ပါတော့ဆရာဒီမှာတော့ကော်ဖီရောဝယ်တော့ရက်ထားတာဟုတ်ဘူး။ဟိုကဆာကန်တစ်ခုပဲကျန်တော့တယ်။အမှန်လို့မှားမှန်လို့မရဘူးကွာ။ဒီကော်ဖီကဟိုဘယ်လိုကောင်းလဲအဝယ်ကူရက်ထားရွှေ့နေရတယ်မလား။ဟိုဘယ်လိုကောင်းလဲအချိန်ကြီးမကောင်းတော့အဲ့ဒါကြောင့်ဘယ်လိုဘယ်တော့ကော်ဖီထုတ်နေတာဖြစ်တာပေါ့နော်။အချိန်ကြီးမကောင်းတော့ကော်ဖီမဝယ်နိုင်ထုတ်နေဖြစ်တာပေါ့။ကျူရီလာရီမှာလုပ်နေရတာပေါ့နော်။သွားရည်လာရီအဲအိမ်ပေါ်လာတာသွားရည်လာရီကတော့ဂျူဂျူရီဘယ်လိုပါလဲ။အဲကော်ဖီရှိတော့ကော်ဖီကိုခူးနေရတာပေါ့နော်။ဂျူဂျူရီကလည်းရုပ်ရှိတာဆိုဘာမှလည်းပြောမရဘူး။ဘယ်တော့ဘာမှလည်းခံမလို့မရဘူးပြည်တယ်။ဦးရှင်ကမနေ့ကမှရှိမယ်တော့မှန်အောင်ရချင်တာဦးကလို့ပြည်တယ်။
မြန်မာနိုင်ငံကထွက်ရှိတဲ့ထူထောင်ဝင်ကော်ဖီကိုအမေရိကန်နဲ့ဥရောပကနိုင်ငံတချို့ကိုတင်ပို့နေတာဖြစ်ပါတယ်။အရေးသွေးအစင်းနှိမ့်တဲ့ကော်ဖီတွေကိုတော့ဂျပန်၊ကိုရီးယားပါဝင်အာရှဒေသကနိုင်ငံပေါင်း14နိုင်ငံကိုတင်ပို့ရောင်းချနေပြီးပြည်ပဈေးကွက်တချို့ကလည်းဝယ်ယူဖို့ကန့်လန့်မှုတွေရှိနေပါတယ်။မြမကော်ဖီကဈေးနှုန်းမြင့်တက်လာသလိုပြည်ပဝယ်လိုအားများပြီးဈေးကွက်တွေထပ်မံကန့်လန့်ခံထားရလို့အလားအလာကောင်းတွေရှိနေချိန်မှာစစ်တပ်ကအာဏာသိမ်းမှုနောက်ဆက်တွဲတိုက်ပွဲတွေကြောင့်ပြည်တွင်းပြည်ပတင်ပို့မှုလမ်းကြောင်းတွေပိတ်ဆို့နေတဲ့အတွက်ဈေးကွက်မျှော်မှန်းဖို့တောင်မလွယ်တော့ဘူးလို့ကုန်သည်တွေကဆိုကြပါတယ်။
ကျွန်တော်ကတော့ဒီဥစားအဲကော်ဖီဆိုင်ကျုံးကြီးတွေမှာဟိုတော့ဟိုဟို FOB ခိုင်တိုင်းကိုအစ်ထပြီးတော့အမြင်မြန်လုပ်ပေးဖို့ဆိုတာပေါ့အခုကဒီငါတို့ရဲ့အေးအေးယူဆောင်မှုရပွား FOB ခိုင်တိုင်းအဟောင်းကိုပဲခိုင်လုံးမယ်ပြီးတော့မှ FOB အစ်ပြထားမယ်ဆိုတော့နော်တောင်သူတွေမှာလူစားကြုံတာအဲ့မရှိဘူးပေါ့နော်အရင်ခိုင်တိုင်းအဟောင်းထားတယ်ဟာဒီကဘလောက်ပဲဖောက်ခွေရှိတယ်လို့ဝဲဟောင်းဘလောက်ပဲရှိတယ်လို့စက်နဲ့စက်တွေနည်းနည်းများတာပေါ့နော်အစ်ကတော့ဘာလို့ပါလာမလဲကျွန်တော်လည်းမသိဘူးကျွန်တော်ကကွန်ပျူတာပို့ဖို့ကျွန်တော်တို့ CS ပို့ပြီးဟာတိုးတက်ဖို့လိုရဲကွန်ပျူတာပို့လို့ပြပေါ့နော်ဒီလိုကြတော့လေဟို policy ဘွားတိုင်းထားမယ်ဆိုရင်လည်းအပြင်ဒါအဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့လုပ်ငန်းရှင်တွေကအဲဟိုပါပေါ့လုပ်ငန်းကိုရမှာနိုင်တယ်ပေါ့နော်ကြိုက်ဖို့ရင်တော့ကျွန်တော်ကထုံးမထားနာပဲပေါ့နော်ဒီရောင်းတော့ဝင်းနေတဲ့တင်းနဲ့ထိုက်ဖို့ပြီးတော့ဒီတိုင်းပဲနေတယ်ပေါ့နော်ဘာလို့ဟိုရှင်းရင်းပြောရင်ဟိုခေါ်လေပြခေါ်ရင်ဟိုမြောက်ပြဆန်တောင်းမယ်ကျွန်တော်တို့ပန်းကြလာပဲဟိုရှင်းပြောရင်ဟလာဟိုပြီးသွားရင်တော့ပြီးသွားရင်လုံးလုံးဘွာကတော့ငါတို့ကြားကြရကြမယ်လို့ပြီးတော့အငြင်းကြီးမရှိဘူးနဲ့အဲ့ဒီကော်ဖီပြင်းအရွက်မရှိဘူးပဲတဲ့လူတွေကအေးလောက်တဲ့ပုံစံမျိုးကတော့အခင်ပြေဘူးပြအဲ့ဟိုလုံးလက်ဆိုတာပြပြသူရင်းခွင့်ဆိုတာလည်းတို့တာပေါ့အဲတချို့နေရာတွေကျတော့ကျွန်တော်တို့ကတုံ့နောက်ကြတော့ဘာမှလုပ်လို့မရ
ပြည်ပတင်ပို့မှုမှာကော်ဖီတန်ကိုပစ္စည်းအရေးသွေးပေါ်မူတည်ပြီးအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရှိနေပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီအဆိုတစ်ပိတ်သားကို3800ကနေ4200ကျပ်အချောက်ခံထားတဲ့ကော်ဖီအသီးကတော့တစ်ပိတ်သားကို4500ကနေ9000ကျပ်ထိပေါက်ဈေးရှိနေပြီး2022ခုနှစ်ကထက်3ဈေးလောက်ဈေးပိုမြင့်တက်လာတယ်လို့ရွာငန်ကော်ဖီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအစုအဖွဲ့ကပြောပါတယ်။ကော်ဖီကိုကုန်ကျော်အဖြစ်ထုတ်လုပ်ဖို့ဤပညာပိုင်းရောဈေးကွက်ပါရှိနေပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကမလိုအပ်တဲ့မူဝါဒတွေကိုချမှတ်ပိတ်ပင်ထားတာကြောင့်ကုန်ရမ်းအစ်စ်နဲ့ပဲတင်ပို့နေရတာလို့ကုန်တယ်တွေကဝေဖန်ထောက်ပြထားပါတယ
်။အခုစပီးဖေဖော်ဝါရီလ9ရက်နေ့ကနေဖေဖော်ဝါရီလ13ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဘေးစင်ကောင်ကတော့အိန္ဒိယဘက်ကဝယ်လိုက်နေတာကြောင့်စင်းနောကဆက်တိုက်မြင့်တင်နေတယ်လို့ကုန်သည်တွေကပြောပါတယ်မန္တလေးကုန်စည်တိုင်းမှာဖေဖော်ဝါရီပထမပတ်ကဘက်စင်ကုန်ရက်အာစီတတန်ကို38သိန်းနဲ့96000ကျပ်ဝန်းကျင်ပေါင်းစည်းရှိခဲ့ပြီးဖေဖော်ဝါရီလ14ရက်နေ့မှာတော့ဘက်စင်ကုန်ရက်အာစီတတန်ကို39သိန်းကျော်ထိမြင့်တက်လာတာပါတစ်ပတ်အတွင်းတတန်ကို7သိန်းခွဲလောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကဘက်စင်ကုန်ရက်အာစီတန်ကို53သိန်းနဲ့9000ကျပ်ထိပေါက်ဈေးရှိခဲ့ပြီးမြဲဖေဖော်ဝါရီလ13ရက်နေ့မှာတော့တန်ကို39သိန်းနဲ့9000ထိပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်နိုင်မျိုးစုံဈေးကွက်ကတော့တရုတ်ဘက်ကအဝယ်အေးနေတဲ့အတွက်ပြည်တွင်းဈေးကွက်မှာလည်းအယောင်းဝယ်အေးနေပါတယ် မန္တလေးဈေးကွက်မှာဖေဖော်ဝါရီ14ရက်နေ့ဈေးကွက်ပေါက်ဈေးအရနှစ်နက်စမုံ45ဘိုက်တာဝန်တဲ့အိတ်ကိုငွေကျပ်36,000ကနေ39,000ကျပ်ပေါက်ဈေးရှိနေပြီးနှမ်းဖြူဂျပန်က43,000ကျပ်နှမ်းဖြူယိုယိုက35,000ကနေ43,000ကျပ်ကြားနှမ်းညိုကတဲ့အိတ်ကို31,000ကျပ်အတိအသင့်ပေါက်ဈေးရှိနေပါတယ်ပြီးခဲ့တဲ့အပတ်ကရောင်းဝယ်ဖြစ်ခဲ့တဲ့ဈေးတွေနဲ့နှိုင်းယှဉ်ရင်နှမ်း45ဘိုက်တာဝန်တဲ့အိတ်ကိုကျပ်9,000ကနေ10,000ကျော်အထိမြင့်တက်လာတာကိုတွေ့ရပါတယ်
ကမ္ဘာပြောင်းဈေးကွက်နဲ့အင်းနီချင်းထိုင်းနိုင်ငံမှာပါပြောင်းဈေးတွေကျဆင်းနေတဲ့အတွက်ပြင်သွင်းပြောင်းဈေးကွက်မှာလည်းအယောင်းဝယ်အေးနေတယ်လို့ကုမ္ပဏီတွေကပြောပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အစားဆက်စက်ရုံတွေအနေနဲ့နေစဉ်ပြောင်းတန်ချိန်3တန်ကျော်ဝယ်ယူလေးရှိပါတယ်။ထိုင်းနိုင်ငံရဲ့အကောက်ခွန်မဲ့ပြောင်းတင်တွင်းခွင့်ကဖေဖော်ဝါရီလတည်ရင်နေကစတင်ခွင့်ပြုလိုက်ပြီးဖြစ်တာကြောင့်မကြခင်မှာဝယ်လူအားမြင့်တက်လာပြီးဈေးကောင်းလေးရရှိလာမယ်လို့ကုမ္ပဏီတွေကခန့်မှန်းထားကြပါတယ်။လက်ရှိရန်ကုန်ဈေးကွက်မှာတော့ပြောင်းတပိတ်တာကို1350ကျပ်ကနေ1380ကျပ်အထိပေါင်းစီရှိနေပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့တင်းငွေနေနေမနေ့ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ရာသီဥတုပြောင်းလဲပြင်းထန်လာပြီးကမ္ဘာတဝှမ်းမတည်ငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံခြင်းရာသီဥတုပြောင်းလဲမှုနဲ့သဟဇာတကြောင့်အောင်တောင်သူတွေအနေနဲ့လူမှုအတိုင်းအဝိုင်းကိုကူညီနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဖန်လုံအိမ်ဓာငွေထုတ်လုပ်မှုလျှော့ချနေချိန်တစ်ဖက်မှာလည်းတန်ရှင်းစွမ်းအင်ကဏ္ဍမှာစံသစ်တီထွင်နိုင်ရေးအကြီးအကျယ်ရင်းနှီးမြှုပ်နှံကြဖို့စွမ်းအင်ဝင်ကြီးတွေအနေနဲ့ပညာရှင်တွေပါရီမြို့မှာနီလန်သစ်ရှာဖွေဆွေးနွေးခဲ့ကြပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်တင်ပြထားပါတယ
်ဥရုယာတီပြောင်းလဲမှုပို့ပြီးတော့ပြင်ထန်လာချိန်မှာပဲနိုင်ငံရေးစည်ရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကမ္ဘာကြီးမှာစားနပ်ရိက္ခာတွေရှာပါလာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကသတိပေးလိုက်ပါတယ်ဥမတောင်မှတီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းမှချုပ်ကနယူးယောက်မြို့ကုလသမဂ္ဂလူမျိုးရေးကောင်စီမှဖေဖော်ဝါရီလ23ရက်နေ့ကအခုလိုတင်ပြခဲ့တာပါ
I am dismayed to say that our world today is teeming with examples of the devastating
ကမ္ဘာစားနပ်ရိက္ခာအကျတဲ့ဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်စစ်ပွဲတွေအချိန်မြင့်လာတဲ့အခါစာလောင်ငန်းမှုတွေတိုးလာပါတယ်လူတွေနေရက်ပြောင်းရတာကြောင့်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောင့်ပဲဖြစ်ဖြစ်စားနပ်ရိက္ခာတွေရှားပါလာရပါတယ
်ကုလလုံခြုံရေးကောင်စီမှဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှချုပ်ကပြောပါတယ်
။ The global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရိက္ခာအကျတဲ့ဟာကမ္ဘာအဆင်းရဲဆုံးဆိုတဲ့လူများစွာအတွက်တော့ငရဲပုံကြီးပါပဲ။ရာသီဥတုဆိုင်ရာအကျတဲ့တွေကလည်းလူအသက်သေစီလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်။မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်။ဒီအချက်နှစ်ချက်စလုံးဟာရင်းနှံရေးကိုထိခိုက်စေပါတယ်။ဆာလောင်မှုတွေကစူပူအောင်ကြွမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ်
။ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငမိုကြရပြီးစီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73သန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငမမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချောင်းမှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပဋိပက္ခတွေဥဒုယာတိနဲ့စာနာရိက္ခာရှားပါမှုကြားဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှာဖြစ်တော်မယ်လို့လည်းအတွင်းမှချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစာနာရိက္ခာဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစာနာရိက္ခာရှားပါပြီးတော့ဆာလောင်ငတ်မှုတိုးလာစေတဲ့အတ္တိကမောင်းနှင်အားနည်းရကတော့ဥဒုယာတိပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်
ကုလသမဂ္ဂရဲ့ဥဒုယာတိရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steele ကလည်းအခုလိုတင်ပြသွားပါတယ
်။ Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှာပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့ကြောင်းလဲလာတဲ့ရာသီဥတုနဲ့တဟဇာတာကြောက်အောင်အရှင်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လည်းလိုပါတယ်။ကမ္ဘာမှာအပူချိန်မြင့်တက်မှုနဲ့တိတ်ကိုမြန်းဆန်းလာပါတယ်။မိုးရွာသွန်းမှုပုံစံတွေလည်းပြောင်းလဲလာပြီးမုန်တိုင်းတွေလည်းပိုမိုအားကောင်းလာတဲ့အတွက်ဆုံးရှုံးပျက်စီးမှုပိုများလာပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မဟုတ်ဘဲစားနပ်ရိက္ခာထုတ်လုပ်မှုတွေကျဆင်းလာနေတယ်လို့ IPCC ကပြောပါတယ်။သိပ်မွေးတော့တဲ့အနာဂတ်မှာစားနပ်ရိက္ခာအဓိကထုတ်လုပ်နိုင်တဲ့နိုင်ငံတွေကစိုက်ပျိုးထွက်ကုန်တွေကျဆင်းလာမှာဖြစ်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေလည်းကျဆင်းလာနိုင်ခြေရှိနေပါတယ
်။တိုင်းသူပြည်သားတွေရဲ့လူမှုဘဝကိုအကာအကွယ်ပေးနိုင်ဖို့ National Climate Adaptation Plan ဆိုတဲ့ဥဒုရာသီပြောင်းလဲမှုနဲ့လိုက်လျောညီထွေဖြစ်စေမယ့်အစီအစဉ်ကိုနိုင်ငံတိုင်းအကောင့်ထဲဖော်ပို့လိုတယ်လို့လည်းထောက်ပြသွားပါတယ်။ FAO ရဲ့အဆိုအရနိုင်ငံပေါင်း58နိုင်ငံကလူပေါင်း158သန်းတို့အစာရေစာမလုံလောက်မှုနဲ့ဆိုးဝါးစာကြုံနေရပြီးသုံးပုံနှစ်ပုံဖြစ်တဲ့184သန်းတို့ကတော့ဥဒုရာသီပြောင်းလဲမှုနဲ့ပဋိပက္ခတွေကြောင့်ဆာလောင်မှုတွေနဲ့ကြုံနေကြတာပါ။ကုလအလုံးစုံရေးကောင်စီမှဥဒုရာသီပြောင်းလဲမှုကြောင့်စားနပ်ရိက္ခာရှာပါမှုကိုအပြေရှားနေချိန်မှာပဲစွန့်အင်နဲ့ရာသီဥဒုဆိုင်ရာဝန်ကြီးအယောက်30ကျော်တို့ကလည်းကာဗွန်တက်ငွေလျှော့ချနေချိန်နီးပညာသင်တဲ့စွန့်အင်ထုတ်လုပ်နိုင်ရေးပြည်တွင်းနိုင်ငံပါရီမြို့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဥဒုရာသီရဲ့ရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီကတော့ကမ္ဘာအပူချိန်တက်စေတဲ့ကာဗွန်ထုတ်လုပ်မှုကျဆင်းလာမယ်လို့ယုံကြည်ကြောင်းအခုလိုပြောဆိုသွားပါတယ
်။ I'm totally convinced now.that we will get to a low carbon no carbon economy there is no way no matter who is elected
carbon တောင်းဝေထုတ်လုပ်မှုကျဆင်းလိုက်မယ် carbon ထုတ်လုပ်မှုကင်းတဲ့စီးပွားရေးလောကဖြစ်လာမယ်ဆိုတာကျွန်တော်ကျွင်းမဲ့ယုံကြည်ပါတယ်ကမ္ဘာဘယ်ဒေသမှာဘယ်သူပဲကြွေးကောက်ခံရသည်ဖြစ်စေ carbon ထုတ်လုပ်မှုကတော့ကျဆင်းလာမှာပါဈေးကွက်အပြောင်းအလဲတွေကိုဗန်နိုင်းဝန်ကြီးပဲဖြစ်ဖြစ်ဝန်ကြီးချုပ်ပဲဖြစ်ဖြစ်သဗ္ဗရကပဲဖြစ်ဖြစ်ဘယ်နိုင်ငံရေးသမားကမှကြောက်ကြလို့မရပါဘူးBut now that we
have set the targets အစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝန်ကြီးတွေကလည်းတန့်ရှင်စွမ်းအင်ကဏ္ဍမှာအကြီးအကျယ်ရင်းနှီးမြှုပ်နှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါ Mr. Gary ကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပေါက်လာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအာသွန်ခွန်ဆိုင်ကြိုးပမ်းမှုတွေနဲ့အပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်စရာရှိပါတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်ကျမနှောင်းလောက်ပါ
ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့အတန်းနဲ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်ဂျာမနီနိုင်ငံမြူးနစ်မြို့မှာ၃ရက်ကြာကျင်းပနေတဲ့အချိန်60မြောက်မြူးနစ်လုံခြုံရေးညီလာခံမှာစနေနေ့ကမြန်မာအရေးတက်ရောက်ဆွေးနွေးခဲ့တဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုပြည်သူတွေမလိုလားတဲ့အတွက်ခုခံတော်လှန်နေကြတာဖြစ်ကြောင်းပြောကြားလိုက်ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းတာကိုဒီတစ်ခါတော်လှန်တိုက်ခိုက်မှုဟာအထူးသဖြင့်တော့လူငယ်တွေအမျိုးသမီးတွေပါလာတာထူးခြားသလိုမျိုးနဲ့ကျေးလက်နေတော်ရနေပြည်သူတွေလူတန်းစားမျိုးစုံပါဝင်လာတာဖြစ်ကြောင်းပြောကြားခဲ့ပါတယ်စစ်တွေမျိုးအခြေဆိုင် Western News သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာခေါ်ကိုမြတ်ထွန်းကိုမြတ်သူထွန်းအသက်ခံရလို့တည်ဆုံသွားတဲ့ဖြစ်ရက်နဲ့ DVB သတင်းဌာနအတွက်လည်းသတင်းပေးပို့ပေးနေတဲ့ကိုမြတ်သူထွန်းကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးထားတဲ့တည်ဆုံခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျူးလွန်နေသူတွေကိုကျူးလွန်ခဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့ CP ခြေကော်သတင်းသမားများကာကွယ်ရေးအဖွဲ့ကတောင်းဆိုထားပါတယ်ယူကရိန်းအတွက်လက်နက်ခဲယံအထောက်အပံ့တွေနဲပါလာတာဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားအတွက်သူတို့တပ်တွေကိုပြန်လည်အားပေးဖို့အချိန်ရသွားတိုင်းစီအကြောင်းယူကရိန်းအနေနဲ့တာဝေးပြည်လက်နက်တွေအပါအဝင်လက်နက်ခရီးနှင့်လိုအပ်နေတဲ့အကြောင်းစနေနေ့တုန်းကဂျာမနီနိုင်ငံမြူးနစ်မြို့မှာသမ္မတဇာလင်စကီးကပြောကြားခဲ့ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အတန်းလင်းအစီအစဉ်တွေကိုတာဝန်ယူထုတ်လုပ်ခဲ့သူတွေတက်မှအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုငိမ့်ချိုင်းအေးဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James ပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းငွေနေနေမနေပဲတန်လွင့်အစီအစဉ်တွေလိုက်ဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ VOE နားတော်တာဆင်နေတဲ့ကျေးဇူးအထူးတင်ပါခင်ဗျာ။